အမေရိကန်ပြည်တော်စုမှာနယူးယောက်ပြည်နယ်ထဲကတမျိုးလုံးလေပတ်မှုရက်သွားရအောင်နှိမ့်မုန်တိုင်းထံခံထားတဲ့ဘာဖလိုမြို့မှာရှင်းလင်းရေးတွေစတင်လှုပ်ဆောင်နေပါပြီ။ရှင်းရမယ့်နှင်းနှူးကြီးနဲ့နေရာကြီးမားကျယ်ပြန့်တဲ့အတွက်နှင်းရှင်းလင်းရေးလုပ်နေချိန်မှာပြည်နယ်ရဲတပ်ဖွဲ့တွေနဲ့တပ်ထင်းတွေကစောင့်ကြနေပါတယ်။ကာမမောင်းရလို့ပြည်နယ်တာဝန်ရှိသူတွေတားပြစ်ထားပြီးမဲ့တချို့ကမလိုက်နာတဲ့အတွက်ဘာဖလိုမြို့အဝင်လမ်းတွေနဲ့အဓိကလမ်းစုံလမ်းမကြီးတွေမှာရဲတွေကိုဖြန့်ချထားရတယ်လို့သတိပေးထားပါတယ်။တချို့ရက်ွက်တွေကလမ်းတွေနဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ပြန်ပွင့်နေပါပြီ။အင်္ဂါနေ့အထိမုန်တိုင်းကြောင့်ဆက်ဆက်သေဆုံးသွားသူနယူးယောက်ပြည်နယ်မှာ30ကျော်ရှိနေပြီးနိုင်ငံတော်ကသေဆုံးသူ60ထက်မနည်းရှိနေတယ်လို့အမေရိကန်မှာထုတ်ပြန်နေတဲ့သတင်းတွေအရသိရပါတယ်။အမေရိကန်ပြည်တော်စုရဲ့သုံးပုံနှစ်ပုံလောက်မုန်တိုင်းထံခံခဲ့ရတဲ့အကျိုးဆက်အဖြစ်လေခီးစင်တွေနဲ့အကြီးအကျယ်ထိခိုက်နေပါတယ်။ခီးစင်တွေဖြတ်တဲ့လေကြောင်းလိုင်းတွေထဲမှာ Southwest လေကြောင်းလိုင်းကအဆိုးဆုံးဖြစ်ပြီးအင်္ဂါနေ့ကလေရင်ခီး60ခန့်နှုန်းကျော်ဖြတ်ထားခဲ့ရပါတယ်။လေကြောင်းလိုင်းဝန်ထမ်းတွေကတာဝန်ကျရာနေရာကိုလာနိုင်အောင်စောင့်ရမယ်အတွက်လမ်းမဲ့ရပိုင်းတွေအထိလဲပုံမှန်အစီအစဉ်ရဲ့သုံးပုံပုံနာလက်ပတ်ပြည့်စွံ့နိုင်မယ်လို့ Southwest ကပြောကြားထားပါတယ်။ Southwest လေကြောင်းလိုင်းကခီးစင်တွေချက်နေတဲ့နှုန်းဟာလုံးဝလက်မခံနိုင်လောက်အောင်အစမတမ်းမြပြနေတယ်လို့တဲ့ပို့ဆောင်ရေးဌာနတာဝန်ရှိသူလူကပြောကြခဲ့ပြီးလေစိတ်တွေမှာရက်နဲ့ချီတောင်းတနေကြတဲ့ခီးတွေအတွက်ပေးရမယ့်ဝန်ဆောင်တာဝန်တွေအတိုင်းပေးဖို့ပြောထားပါတယ်။